ီရီလင်ကနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေမှာလုံးဝမထင်မှတ်ပဲလက်ရှိသမ္မတမဟင်ဒာရာဂျာပက္စာရှုံးနိမ့်သွားပြီးဂျမိုင်းဝန်ကြီးဟောင်းမိုက်ထရီပါလာစရီစန္ဒာအနိုင်ရသွားပါတယ်။မဲပေးသူအများပြားထွက်လာတဲ့ဒီတီရီလင်ကနိုင်ငံကပြည်သူတွေအနေနဲ့အနိုင်ရသမ္မတလောင်းစရီစန္ဒာရဲ့အင်ရှိမှာပြောင်းရွေဖောက်ပြီးပျော်ရွှင်မြူတူအောင်ပွဲခံနေကြပါတယ်။2005ခုနှစ်ထဲကနိုင်ငံကိုရေရှည်အုပ်ချုပ်လာခဲ့တဲ့သမ္မတရာဂျာပက္စာကလည်းအခုလိုရွေးကောက်ပွဲမှာသူရှုံးနေသွားတာကိုဒီမနေ့မနေ့မှာပဲသမ္မတအင်ဒော်ကအထက်မှာလက်ခံအတည်ပြုပေးခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းချက်တာရင်းနစ်ကလုပ်တဲ့ရွေးကောက်ပွဲမှာသမ္မတလောင်းစရီစန္ဒာအနေနဲ့မဲ 51.2 ဂိုင်နှုန်းနဲ့ကတ်နိုင်သွားပြီးမစ္စတာရာဂျာပက္စာကတော့ 49.5 ဂိုင်နှုန်းမဲနဲ့ကတ်ရှုံးသွားခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်။အနိုင်ရတော်တဲ့သမ္မတလောင်းစရီစန္ဒာကဒီအောင်ပွဲရတာကိုတိရီလင်္ကာနိုင်ငံသားတွေခက်စားနိုင်အောင်လုပ်ပေးရမယ်။လူတွေကိုနာကျင်ထိခိုက်စေတာဆော်ကားတာတွေရှောင်ရှားပေးရမယ်။အခုလုပ်ငန်းစဉ်ရှေ့ဆက်သွားနိုင်အောင်မေတ္တာကိနာထားပြီးဝိုင်းကူညီပေးကြဖို့အားလုံးကိုတိုက်တွန်းလိုက်တယ်လို့ထုတ်ပြောခဲ့ပါတယ်။တကယ်တော့မကြခင်သတင်းပတ်တွေမတိုင်ခင်အထိသမ္မတရာဂျာပက္စာအနေနဲ့ဒီရွေးကောက်ပွဲမှာအလွယ်တကူအနိုင်ရပြီးတတိယအကြိမ်မြောက်သမ္မတတက်တန်ဆက်ထမ်းဆောင်နိုင်ဖို့အများကမျှော်လင့်ထားခဲ့ကြပါတယ်။ဒါပေမဲ့ Noma Lama Mr. Sari Sanda အနေနဲ့ Mr. Raja Paksa ကနေခွဲထွက်ပြီးတစင်ထောင်ကအခြားနှုတ်ထွက်လို့ရတဲ့အမတ်တွေနဲ့ပေါင်းပြီးတိုင်းဒေသလူနည်းစုမွတ်စလင်တွေရဲ့ထောက်ခံမှုရအောင်လုပ်နိုင်ခဲ့တာမျိုးရွေးကောက်ပွဲတိုက်ပွဲပြင်လာကအခုလိုအခြေအနေပြောင်းသွားခဲ့တာပါ။ဒါအပြင် Mr. Sari Sanda က Mr. Raja Paksa အစိုးရအောက်မှာဖြစ်လာခဲ့တဲ့လက်စားမှုတွေနဲ့ဆွေမျိုးသားချင်းကောင်းစားရေးဝါဒတွေကိုတိုက်ဖြတ်ပြစ်မယ်လို့လည်းရွေးကောက်ပွဲမှာစီရင်နိုင်ခဲ့ပါတယ်ခင်ဗျ။